မြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာကိုဗစ် -19 ရောဂါကာကွယ်တားဆီးအတွက်ကုလသမဂ္ဂအနေနဲ့အကူအညီပေးသွားမှာဖြစ်တယ်လို့ရန်ကုန်မြို့မှာရှိတဲ့ကုလသမဂ္ဂရုံးကကြေညာလိုက်ပါတယ်။ဒီကနေ့ဧပြီလ17ရက်နေ့နေ့စွဲနဲ့ထုတ်ပြန်လိုက်တဲ့ကြေညာချက်မှာတော့ရခိုင်ပြည်နယ်အတွင်းမှာကိုဗစ် -19 ရောဂါမပြန့်ပွားရအောင်ကာကွယ်တားဆီးဖို့အတွက်အမေရိကန်ဒေါ်လာ 1.2 သန်းကျော်သုံးစွဲသွားမှာဖြစ်တယ်လို့ပြောထားပါတယ်။ဒီအကူအညီတွေကိုတော့ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံ9နိုင်ငံကထောက်ပံ့ပေးထားတဲ့အသက်မွေးဝမ်းကြောင်းမှုနဲ့စားနပ်ရိက္ခာလုံခြုံရေးရန်ပုံငွေ live အစီအစဉ်အောက်ကနေပေးတာဖြစ်ပြီးတော့ရခိုင်ပြည်နယ်အတွင်းကအကူအညီတွေလိုအပ်နေတဲ့ထိခိုက်နစ်နာလွယ်သူတွေနဲ့နေရက်စွန့်ခွာထွက်ပြေးသူတွေကိုပေးသွားမှာဖြစ်တယ်လို့ပြောပါရယ်။ဒါပြင်ကုလသမဂ္ဂအနေနဲ့ယာယီစခန်းတွေမှာရှိတဲ့လူတွေအတွက်တကွေးတန်ရှင်းနဲ့ကျန်းမာရေးထောက်ပံ့ပစ္စည်းတွေပါဝင်ပိုကောင်းမွန်တဲ့ရင်းနဲ့မိနာစနစ်ရရှိဖို့အတွက်အစိုးရဌာနတွေဒေသခံဖွဲ့စည်းတွေပါဝင်နိုင်ငံတကာမိဖက်ဖွဲ့စည်းတွေနဲ့လည်းပူးပေါင်းပြီးတော့အကူအညီပေးနေတယ်လို့ပြောပါရယ်။ဒါပြင်စစ်တွေနဲ့ဘူးဒီတော်မျိုးတွေမှာလည်းယောဂကာကွယ်ရေးအတွက်လက်ဆေးစင်တွေစောက်လုပ်တာအပါအဝင်ဆက်ပြားနဲ့လက်တန့်စင်ဆေးရည်လိုတကွေသုံးပစ္စည်းတွေကိုလည်းဖြန့်ဖြူးပေးခဲ့ပြီးတော့ရှင်ပြောင်းလာသူတွေအတွက်လုပ်ပေးထားတဲ့စကန်တွေနဲ့ကြေးရာတွေမှာလည်းကိုဗစ် -19 နဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုဖြန့်ဝေပေးနိုင်ခဲ့တယ်လို့ဆိုပါရယ်။ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာကိုယ်စားလှယ် Mr. Ola Elmgren ကတော့ယောဂကာကွယ်ရေးအတွက်အားလုံးစည်းစည်းလုံးလုံးလှုပ်ဆောင်နေတဲ့အပေါ်မှာဂုဏ်ယူကြောင်းလုပ်ငန်းတွေအောင်မြင်ဖို့အတွက်အကူအညီတွေပံ့ပိုးပေးတဲ့သူတွေအားလုံးကိုကျေးဇူးတင်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ။